မြန်မာမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေရွှေ့ပြောင်းအခြေချနေထိုင်မှုနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်ဘဝရှင်သန်ရေးကအတော်ကိုခက်ခဲလာနေတယ်လို့ကမ္ဘာ့ဘဏ်ကဇွန်လ17ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီနေ့ကမနေ့ကထုတ်ပြန်တာဖြစ်ပါတယ်။မြန်မာဟာအိမ်နီးချင်းတွေလိုစီးပွားရေးအားကောင်းမလာပဲဆင်းရဲတွေနဲ့လာနေတယ်လို့လည်းနိုင်ငံပေါင်းစုံကစီးပွားရေးကိုနှစ်စဉ်စောင့်ကြည့်ထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့ဒီအစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။သုံးသက်သူတွေကတော့အခုလိုဖြစ်လာရတာကမြန်မာနိုင်ငံမှာအာဏာသိမ်းပြီးစီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းလာတာကအဓိကအရင်းခံဖြစ်ပြီးပဋိပက္ခပုံပြင်းထန်လာတာကတော့ထက်ဆင့်အကြောင်းရင်းသာဖြစ်တယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါကြီးနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ။ဟုတ်ကဲ့မြန်မာနိုင်ငံတည်းစည်ရေးပဋိပက္ခပုံပြင်းထန်လာတာစီးပွားရေးမူဝါဒပုံမတည်ငြိမ်လာတာကြောင့်မိသားစုစာဝတ်နေရေးပိုခက်လာပြီးထုတ်လုပ်တင်ပို့မှုတွေထိခိုက်လာနေတယ်လို့ဒီကမ္ဘာ့ဘဏ်အစီရင်ခံစာမှာအဓိကထောက်ပြထားပါတယ်။ဒီအစီရင်ခံစာပေါ် NUG မြို့သားညီညွတ်ရေးအစိုးရရဲ့လက်စစ်နဲ့ဆိုရင်ဒုဝန်ကြီးလပိုင်မော်ထွန်းအောင်က
ဘောသိန်းကတော့ economic monitor လို့ခေါ်တဲ့ဒီ country report ပေါ့ဒီနှစ်ထဲမှာဘာထူးလဲဆိုတဲ့အခါကျတော့ဒီမင်းအောင်လှိုင်နဲ့ဒီစစ်တပ်အာဏာသိမ်းတဲ့နောက်ပိုင်း၃နှစ်အတွင်းမှာတိတိတန်တာပေါ့နိုင်ပြည်ရဲ့ဒီစီးပွားရေးအဆောက်အအုံကြီးယိုယွင်းသွားတာတွေနောက်ဒီဖုံဖြိုးရေးနှိမ့်ချသွားတာတွေအဲဒီစီးပွားရေးပေါ့နော်ကုန်သွယ်ရေးလည်းပါတယ်ကုန်စည်နှုန်းကြီးမြင့်လာတယ်လည်းပါတယ်နောက်တစ်ခုကတော့ငွေကြေးတန်ဖိုးကျဆင်းလာတယ်ပေါ့နော်နောက်တစ်ခုကဒီ GDP ပေါ့ဒီတနိုင်ငံလုံးရဲ့ကုန်ထုတ်လုပ်မှုနဲ့ပေါ့နော်ဝန်ဆောင်မှုတန်ဖိုးဒါတွေကတိတိတတ်တာကျဆင်းသွားတဲ့အတွက်ကြောင့်မလို့တာမန်ပြည်သူလူထုမှာဆင်းရဲဒုက္ခရောက်လာတယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြနိုင်တယ
်ဒီဆင်းရဲမှုနှုန်းကလွန်ခဲ့တဲ့2019ခုနှစ်မှာ24.8%သာရှိခဲ့တာကနေအခု2023-24မှာ32.1%ကိုထိုးတက်သွားပြီးကျန်တဲ့30%လည်းထပ်တက်လာခြင်းရှိတယ်လို့အစိုးရကစားထဲမှာဖော်ပြထားပါတယ်။ဒါအပြင်တောနေကပိုဆင်းရဲပေမဲ့မြို့နေလူရန်စားဆင်းရဲလာမှုကပိုမြန်မြန်ကြီးဒီ6နှစ်အတွင်းဖြစ်လာနေတယ်လို့ထောက်ပြထားပါတယ်။ဒီတောနေစားသုံးသူကဒီကလာတဲ့600%ရှော့စားလာခြင်းမှာမြို့နေကတော့20%အထိကိုရှော့စားလာတယ်လို့အစိုးရကစားကဖော်ပြပါတယ်။ကြအပြင်ကိုဗစ်မတိုင်ခင်ကာလထက်ဆင်းရဲသူနောက်ထပ် 9,000 တောင်ဒေါ်လာကနေရက်ရွှေပြောင်းအလုတ်ကင်ဆုံရှုံဝင်ငွေကျဆင်းတာကြောင့်ဆင်းရဲမှုကျဆင်းရေးဆယ်စုနှစ်တစုကြိုးပမ်းခဲ့တာတွေအလဟသက်ဖြစ်သွားတယ်လို့အစိုးရကစားတဲ့ထောက်ပြခဲ့ပါတယ်။အခုလိုစီးပွားကျတဲ့ပြီးဆင်းရဲတွင်ပုံနဲ့ရှိုင်းလာရတဲ့အဓိကအကြောင်းရင်းကတော့စစ်ကောင်စီရဲ့စီမံမှုအားနည်းတာကြောင့်လို့သုံးသက်သူတွေကထောက်ပြပါတယ်။ဒီပေါ် American ASEAN စီးပွားရေးကောင်စီရဲ့မြန်မာဆိုင်ရာဥဆောင်ညွှန်ကြားမှုကိုလှဖုံးမြင့်ကအ
ုတ်ထုတ်သူတွေရဲ့စီမံခန့်ခွဲမှုညံ့တာနံပါတ်1เนาะအုတ်ထုတ်သူလူရန်စားနဲ့ဒီစီးပွားရေးအတိုင်းဝိုင်းနဲ့ရေကတော့လောက်အချိန်နေမပြောနဲ့အဲ opposite ပေါ့เนาะအဲ့လိုမျိုးနှီးနှောဆွေးနွေးမှုမလုပ်တော့ဘူးဆိုတာနဲ့အမြဒီတိတာထင်ရှားပါတယ်ဈေးွက်စီးပွားရေးပေါ့တက်ရောက်မှုပါလေပြီးတော့နံပါတ်2ကတော့ဒီစစ်ပွဲတွေရဲ့လုံခြုံရေးမတည်ငြိမ်မှုတွေရဲ့နောက်ွယ်မှာစီးပွားရေးအလုပ်ဖို့အတွက် NUG မှာဟို risk ကအရန်များတဲ့အတွက်မတန်ဘူ
းဒီပေါ်လဖိုင်မော်ထွန်းအောင်ကလည်းသဘောတူပါတယ
်အဓိကအကြဆုံးကကျတော့ဒီစစ်ကောင်စီရဲ့အာဏာသိမ်းတဲ့ပုံကံမှုပေါ့နော်တိုင်းပြည်ရဲ့စီးပွားရေးအဆောက်အုံမကင်တွေတတ်ဘူးပေါ့နော်အခုစကားစားရဲ့ဗဟိုဘဏ်ရောနောက်သူတို့တွေအနေနဲ့လုပ်နေတာတန်းကုန်နေပေါ့နော်ဒီငွေကြေးနည်းလမ်းနဲ့ပေါ့နောက်ဒီ export import တွေကိုကန့်တက်ပြီးရောပေါ့နော်ဈေးကွက်ကိုထိမ့်မှုကြိုးစားတယ်ခုနောက်ဆုံးဆိုရင်တနက်နဲ့ချိန်ပြီးရောပေါ့နော်ရွှေဆိုင်ပိုင်ရှင်တွေကိုဓားတိုက်တယ်လို့မျိုးလုပ်တယ်ပေါ့နော်အလုံးမဖြစ်လာဘူ
းတစ်ချိန်တည်းမှာစစ်ပွဲနဲ့စစ်မှုထမ်းဥပဒေကြောင့်လူရည်တန်းကနန်းတွေချီရွှေပြောင်းကုန်ပြီးလုံသားဈေးကွက်ထိခိုက်တာငွေကြေးဖောင်းပွတာနဲ့မီးပိုပြက်လာတာတွေကြောင့်စိုက်ပျိုးရေးထုတ်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကြီးကြီးမားမားကျသွားတယ်လို့ဒီအစိုးရကစာမှာဖော်ပြခဲ့ပါသေးတယ်အဲ့ဒီတော့ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းဟိုလှဖုံးမြင့်က
အစွန်းရောက်တဲ့သုံးသက်ချက်မျိုးတွေကိုတော့ကျွန်တော်လက်မခံဘူးအဲအားအကုန်လုံးကောင်းသွားမှာပါဆိုတော့ရေရှည်ကိုမကြည့်တဲ့အခုလက်တော်ဆက်ပြီးအသက်ရှင်နေပြီးရောဆိုတော့အမြင်နဲ့လည်းကျွန်တော်မတူဘူးကျွန်တော်မြင်တာကတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေနဲ့ဆက်သွားရင်ပိုပြီးဆိုးရုံပဲပြည်သူတွေပိုခံစားရမယ်ဒါကထင်ရှားတယ်ဒို့ပေမဲ့မြန်မာနိုင်ငံရဲ့တယံဇာတာဘောကြွယ်ဝမှုတစ်ပိုင်းအဲဘယ်ဟာဆိုက်ဆိုက်ထွက်တယ်အဲ့ဒီအားတာချက်တွေရှိနေသေးတဲ့အတွက်ချွတ်ချုံ ုံကြရတဲ့ဆိုတဲ့အခြေအနေမျိုးထိတော့ရောက်ဖို့ကခဲရင်လိမ့်မယ
်ဒီရှေ့ဆက်ဖြစ်နိုင်ခြေပေါ်လဖိုင်မော်ထွန်းအောင်ကလည
်းဒီဝေါ်ဘန်ကတော့ရှော့လိုက်ပြီပေါ့နော်GDP က 1% ပဲတက်တယ်ကျွန်တော်တို့ကုန်စည်နှုန်းက30ရာခိုင်နှုန်းတက်တယ်ပေါ့နော်ဆိုတော့ကုန်စည်နှုန်းတက်ရုံတင်မကောက်တော့ဒီကြံ့ငွေတံဖိုးကျဆင်းတာပေါ့နော်ငွေကြေးဆိုတာကဒီအာဏာရှိတဲ့လူတွေပေါ်မှာပြည်သူလူထုကဘယ်လောက်ထိယုံကြည်မှုရှိမရှိဆိုတာကိုမဲပေးစရာမလိုဘဲနဲ့ကိုပြရတဲ့ indicator လို့လည်းပြောလို့ရတယ်ပေါ့နော်ဆိုတော့ဒီကြံ့ငွေတံဖိုးကျဆင်းတာတွေကရှေ့ဆက်ပြီးတော့ပို့ပြီးတော့ဖြစ်ပွားဖို့ရှိတယ
်တကယ်တော့အခုလိုစီးပွားရေးအခြေအတဲနဲ့စည်ရေးပဋိပက္ခတွေကြောင့်ငွေကြေးနဲ့လူသားရေးမြစ်တွေဆုံးရှုံးကုန်ပြီးရေတူရောရေရှည်ပါနိုင်ငံလာလာမကောင်းလှဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ